အင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းအရှေ့မြောက်ဘက်ပင်လယ်ပြင်မှာရေတဝက်လောက်ထိမြုပ်နေတဲ့ဆက်လီဘော်ကနေအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ရိုဟင်ဂျာဒုက္ခသည်တရာကျော်ကိုအင်ဒိုနီးရှားဒေသခံတွေကစနေနေ့ကကယ်တင်ခဲ့တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကပြောပါရယ်ဒုက္ခသည်စုစုပေါင်း116ယောက်ရှိတဲ့အကြောင်းရှိအားချီးဒေတာအစိုးရတာဝန်ရှိသူတွေထံကနေသတင်းရရှိရလို့ UNHCR အဖွဲ့က Faisal Rahman က AFP သတင်းဌာနကိုစနေနေ့မှာပဲပြောပါတယ်။လောလောဆယ်မှာတော့ဒီဒုက္ခတွေတွေကန့်ကျင်မှာပဲရှိနေသေးပြီးသူတို့ကိုဘယ်နေရာမှာနေရာချထားမလဲဆိုတော့မသိရသေးဘူးလို့လည်း Rahman ကပြောပါတယ်။မြန်မာနိုင်ငံတွင်ဖိနှိပ်မှုတွေကြောင့်ထွက်ပြေးလာကြတဲ့ Rohingya Muslim တွေဟာစံတမ်းမီအန္တရာယ်များလာတဲ့ပင်လယ်ပြင်ကိုဖျက်ပြီးဒေသတွင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုအခုလိုအသက်ဆုံးသွားလာနေကြတာပါ။အခုဒုက္ခသည်တွေပါလာတဲ့ဆက်လီကတော့အရှိအချေးရေပြင်ပိုင်တဲ့အခြေကိုစနေနေ့မနက်ပိုင်းကဝင်ရောက်လာတာကိုတွေ့ခဲ့ရပြီးအဲ့ဒီနောက်နိုင်ပိုင်းအတွင်းမှာပဲရေမြို့လူနေပါဖြစ်နေတာကိုတွေ့ခဲ့ရတယ်လို့ဒေသခံငါးဖန်သမားတို့ကပြောပါတယ်လေပေါ်လိုက်ပါလာသူအားလုံးကိုအသက်ရှင်လျက်ကယ်တင်နိုင်ခဲ့ပြီးတယောက်ကတော့ဖျားနာနေတဲ့အတွက်ချက်ချင်းပဲဆေးကုသပေးခဲ့တယ်လို့လည်းအဲ့ဒီငါးဖန်သမားကပြောပါတယ်အင်ဒိုနီးရှားနိုင်ငံကိုအခုလိုရိုဟင်ဂျာဒုက္ခသည်တွေရောက်လာနေတာကိုတော့နောက်ပိုင်းမှာမကြာခဏတွေ့လာရတာပါ။မုန်တိုင်းကာလမှာအလားနည်းပေမဲ့ရာသီဥတုတည်ငြိမ်တာနဲ့အခုလိုပိုးပြီးတော့ရောက်လာတဲ့ကြပါရယ်။ပြီးခဲ့တဲ့လတုန်းကလည်းအာချေးပြည်နယ်တောင်ပိုင်းကန်ယူရံမှာရက်တွေနဲ့ချီတောင်တင်နေတဲ့ရိုဟင်ဂျာဒုက္ခသည်152ယောက်ကိုအင်ဒိုနီးရှားတာဝန်ရှိသူတွေကကယ်တင်ခဲ့ရပါသေးတယ်ရှင်။